ယူကရိန်းရှိဘဲဒွန်ညက်ဒေသအတွင်းကအော်လန်ဒီကာမြို့မှာရှိတဲ့အချင်းတောင်တစ်ခုကိုတောက်ချနေတော့ကမစ်ဆိုင်းဒုံးထိမှန်ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့ယူကရိန်းစစ်သုံးပန်းတွေတည်ဆုံးခဲ့ရပြီးပြစ်ခတ်မှုအတွက်ယူကရိန်းနဲ့ရုရှားအကြားအပြန်အလှန်ဆွဆွဲနေကြပါတယ်။ယူကရိန်းကာဝေးရေးဝန်ကြီးဌာနကအချင်းသား40တည်ဆုံးပြီး85ဦးတန်းရရှိခဲ့တယ်လို့ပြောဆိုပါတယ်။ယူကရိန်းရှိဘက်ကရုရှားလိုလာတဲ့ခွဲထွက်ရေးအဖွဲ့ကတော့တည်ဆုံးသူ53ဦးထိရှိပြီးယူကရိန်းတပ်တွေကအမေရိကန်တွေပေးထားတဲ့အစင်းမြေ HIMARS rocket တွေနဲ့ပစ်ခတ်ခဲ့တာလို့ပြောဆိုပါတယ်။ဆွဆွဲချက်ကိုယူကရိန်းထောက်ပံ့တွေကညှိဆိုပြီးအချင်းသားတွေကိုမတရားပြုမှုတဲ့လုပ်ရတွေကိုဖုံးကွက်ချင်တာကြောင့်လက်ဆဖြောက်ဖို့အချင်းတောင်ကိုလက်နက်ကြီးနဲ့တမင်သက်သက်ပစ်ခတ်ခဲ့တာလို့ပြောဆိုပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့ယူကရိန်းစစ်သားတွေလက်နက်ချတာကိုအာမပေးချင်တာကြောင့်ယူကရိန်းကအခုလိုပစ်ခတ်ခဲ့တာလို့ဆွဆွဲပြောဆိုပါတယ်။ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးဌာနယူကရိန်းနိုင်ငံသားရဲ့ဝန်ကြီးဒီမီထရီကူလီဗာကတော့ရုရှားရဲ့စစ်ရာဇဝတ်မှုကျူးလွန်တဲ့အဖြစ်နိုင်ငံတကာကအပြစ်တင်ရှုံချကြဖို့တောင်းဆိုပါတယ်။နိုင်ငံတကာချက်ချင်းနေအဖွဲ့ကတော့ဒီပစ်ခတ်မှုတွေအတွင်းထိခိုက်ဒဏ်ရာရရှိသူတွေကိုကယ်ဆယ်ဖို့တွားရောက်ခွင့်တောင်းဆိုခဲ့ပါတယ်။တချိန်တည်းမှာပဲယူကရိန်းတောင်ပိုင်းမြို့ကြီးဖြစ်တဲ့မီကိုလိုင်ကိုရုရှားတပ်တွေကမစ်ဆိုင်းသုံးနဲ့ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး5ဦးသေဆုံးခဲ့တယ်လို့ယူကရိန်းတောင်ဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။